က်ဖွဲ့ချင်းပါတီအစိုးရဖွဲ့စည်းတဲ့2017ခုစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာရပါတယ်။နိုင်ငံသားအကူအညီရတဲ့အထက်မှာ300ခန့်လုံးကျော်ကိုငြိမ်းချမ်းရေးတည်ဆောက်ဖို့အထောက်ပြုကြောင်းလက်နက်ကင်ပြည်ပကဒေသများဆိုရဲအော်တိုဘာလထုတ် Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။အပြစ်ခတ်ရဆဲရေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအားလုံးအသိအမှတ်ပြုကြပါလေ။ဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြည်ပကဒေသကပြည်သူ့ဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်။ဒါပေမဲ့ဘယ်လုံးအကောင့်တွေဖော်ပေးဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့သဘောတူဖို့လိုပါလေ။ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းရောက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ငြိမ်းချမ်းရေးကိုထိခိုက်စေပါတယ်။ဖွံ့ဖြိုးရေးလုံနိုင်ရင်ငြိမ်းချမ်းရေးရပဲဆိုတဲ့လမ်းစဉ်ကိုတောင်ဆတ်စုကြည်ကလက်မခံပါဘူး။နိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ငြိမ်းချမ်းရေးရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာသက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းနာလက်နက်ကိုင်တွေပြစ်ပခတ်ဖြစ်ပြီးရင်ရင်အလှဝေးသွားတာမျိုးရှိပါတယ
်ဒီလိုမတင်မကြဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံသားအဖွဲ့အစည်းတွေဝင်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကန်ရဲ့အတီးပြုချက်မရဘဲကူညီတာဟာအန္တရာယ်ရှိပါတယ်လက်နက်ကန်ပဋိပက္ခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံသားအဖွဲ့အစည်းတွေတတိပြုသင့်ပါတယ်နိုင်ငံသားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ပြင်းပြင်းလာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တရားစာတထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခံရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီးအာဏာစက်ချက်တွင်တဲ့အစဉ်လာကြောက်ပြည်ပကဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန်လီရဲ့အဖြစ်တိုင်းရင်းသားလက်နက်ကင်တွေကညှိနှိုင်းကြပါတယ်။
ဒါကြောင့်ပြည်ပကဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လူအချက်ကိုဖြည့်ဆည်းနိုင်တယ်လို့ပြည်ပကဖြစ်နိုင်တဲ့အန္တရာယ်ကိုလည်းထည့်မပြတ်ဘူးဆိုရင်ညီညာရင်းရဖို့အတွက်အလားအလာနေသွားနိုင်ပါသေး။အစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအဆင်ပြေပေမဲ့ဒေသကတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူး။ပြည်သူ့ဘဝတက်တာချောင်းချီအောင်အခုအညီပေးတာဟာအထူးအောင်ဆုံးအခုအညီဖြစ်ပါလေအပြည့်အခါရဆဲတာကိုအကျိုးရှိစွာအသုံးချနိုင်မှုလိုပါလေပြပအခုအညီကြောင့်ငြိမ်းချမ်းရေးလုပ်နိုင်နေဆိုတာတဲ့မိမိဘာသာလုပ်နိုင်တာကပိုပြီးအလားအလာကောင်းပါလေလက်ရှိအခြေအနေဟာအရင်ကအပြည့်အခါရဆဲတာတဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါလေ
နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါလေဆွေးနွေးပွဲအစီအစဉ်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကိုင်နိုင်ပါတယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရက်ဆဲခဲ့တာမို့ပိဋိပက္ခဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြေကြေပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဟာပြည်သူ့အကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ
်။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအဆုံးစိတ်တိုးပွားလာုံနဲ့ငြိမ်းချမ်းရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတို့ရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံကြည်ရှိလာနိုင်ပါတယ်။ဒေသခံတို့ရဲ့အကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်ထားဖို့အကြံပေးထားပါတယ်။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှူရှင်တွေဟာရည်ရှိထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေကပျော်ပြောင်းစွာကင်တွယ်တတ်ဖို့လည်းလိုပါသေး။ရှုပ်ထွေးတဲ့အုတ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အချာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုတ်ချုပ်ရေးမှာရောစစ်အင်အားမှာရောဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ဩဇာအာဏာကိုလည်း အလူရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်းအေရှားဖောင်ဒေးရှင်းသုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာဥက္ကဋ္ဌထားပါတယ်ခင်ဗျာ